အိန္ဒိယနောက်ပိုင်းဂူဂျာရက်ပြည်နယ်ကအပန်းဖြေကစားကွက်တစ်ခုထဲမှာစနေနေ့ညနေပိုင်းကမီးလောင်မှုဖြစ်ပွားခဲ့ပြီးကလေးငယ်အများပြားအပါအဝင်အနည်းဆုံးလူ24ဦးသေဆုံးခဲ့ကြောင်းအစိုးရအရာရှိတူကအတည်ပြုထားပါတယ်။ Rajkot KI နယ်ကပန်းချံမှာကယ်ဆယ်ရေးလုပ်သားတွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေပြီးသေဆုံးသူဥယျာဉ်တိုးလာဝယ်ရှိကြောင်းဒေသခံမျိုးတော်ဝင်ကရိုက်တာကိုအတည်ပြုပါတယ်။ဒီဖြစ်ရပ်တွေတာဝန်ရှိတဲ့သူတွေကိုတင်းကျပ်ကျပ်အရေးယူမယ်လို့မျိုးတော်ဝင်နာရနာပဟာတီယာကပြောပါတယ်။မြေယာဒီအလိုက်ရက်နဲ့ကလေးငယ်တွေပါပါတဲ့မိသားစုဝင်တွေဟာလူစီကားချိန်မှာပန်းချံမှာမီးလောင်နေတာပါမီးလောင်ရတဲ့အကြောင်းရင်းကိုတိကျမသိရသေးပေမဲ့မီးကိုတော့အပြည့်အဝနေပါမင်းငိမ့်တက်နိုင်ခဲ့ပြီလို့မိသက်ဌာနကဆိုပါတယ်ဒေသစီရင်ကတာဝန်ကျရဲရဲရှိရဲ့ဖြေကြားချက်အရအလောင်းတစ်ချို့မှာမမှတ်မိလောက်အောင်မီးလောင်ကျွမ်းပျက်စီးသွားတယ်လို့ဆိုပါတယ်မီးလောင်ခဲ့တဲ့ပန်းဖြေဥယျာဉ်ဟာပုဂ္ဂလိကပိုင်ဖြစ်ပြီးပိုင်ရှင်ကိုပို့ဆောင်မှုနဲ့အမှုဖွင့်ထားကြောင်းရဲကပြောပြီးမီးလောင်မှုနဲ့ပတ်သက်တဲ့လူနှစ်ဦးကိုဖမ်းဆီးထားကြောင်းလည်းအိန္ဒိယရုံးမြင့်တန်ကြားသတင်းတွေမှာဖော်ပြနေကြပါတယ်ခင်ဗျာ